ကျွန်တော်တို့လူသားတွေတည်တဲ့အခါတွားရမယ့်နေရာနှစ်နေရာပဲရှိတဲ့အကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းပြောထားပါတယ်။အဲ့ဒီနေရာတွေကတော့ကောင်းကင်နိုင်ငံတော်နဲ့ငရဲပြည်ဖြစ်ပါတယ်။ကောင်းကင်နိုင်ငံတော်ဟာယေရှုခရစ်တော်ကိုယုံကြည်သောသူတို့အတွက်ဘုရားသခင်ပြင်ဆင်တော်မူသောသာဝရအိမ်တော်ဖြစ်ပြီးငရဲပြည်ကြတော့အပြစ်သားများအတွက်သာဝရအပြစ်ဒဏ်ခံရနေရာဖြစ်ပါတယ်။အဲ့ဒီနှစ်နေရာအကြောင်းကိုအတူချုပ်ပြီးကျွန်တော်ဝင့်ခသွားမှာဖြစ်ပါတယ်။ကောင်းကင်နိုင်ငံအကြောင်းကိုအရင်ဝင့်ခပါမယ်။ကောင်းကင်နိုင်ငံဆိုတာဘာလဲ။ဓမ္မဟောင်းကျမ်းရဲ့မူရင်းဘာသာစကားဖြစ်တဲ့ဟီဘရူးကျမ်းစာထဲမှာကောင်းကင်ကိုစမာယင်လို့ခေါ်ပြီးအဲ့ဒီစကားလုံးဟာအများကြီးဖြစ်ပါတယ်။စမာယင်ဆိုတဲ့ကောင်းကင်ဟူသောစကားလုံးကိုတမန်ကျမ်းစာမှာအကြိမ်ပေါင်း900ကျော်သုံးထားပြီးပထမကောင်းကင်ဒုတိယကောင်းကင်တတိယကောင်းကင်စသဖြင့်ကောင်းကင်၃မျိုး၃စားကိုရည်ညွှန်းထားတဲ့အကြောင်းတွေ့ရပါတယ်။ပထမကောင်းကင်ကတော့ကပ္ပမြေပြင်အထက်ငှက်တွေပြန်ဝဲနိုင်တဲ့မူကောင်းကင်၊လေရင်ပြန်တွေပြန်သန်းနိုင်တဲ့လေဟာပြင်၊မိုးရေ၊မိုးပွင့်၊နှင်းခဲ၊မူးသီးတွေကျလာတဲ့မူကောင်းကင်၊တိမ်တို့တွေရှိနေတဲ့လေဟာပြင်ကိုပထမကောင်းကင်လို့ခေါ်ပါတယ်။ဒုတိယကောင်းကင်ကတော့နေလကျယ်များရှိရာမိုးမျက်နှာချက်ကိုဒုတိယကောင်းကင်လို့ခေါ်ပါတယ်တတိယကောင်းကင်ကြတော့ဘုရားသခင်ကျင်းဝတ်တော်မူရာနေရာဖြစ်ပါတယ်ဘုရားသခင်ဟာနေရာတိုင်းမှာတစ်ချိန်တည်းရှိတော်မူသောဘုရားသခင်ဖြစ်ပေမဲ့ကောင်းကင်နိုင်ငံတော်ဟာဘုရားသခင်ကျင်းဝတ်တော်မူရာအိမ်တော်ဖြစ်တဲ့အကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအကြိမ်ပေါင်းများစွာဖော်ပြထားပါတယ်အချို့သောကျမ်းပိုက်တွေကိုဖော်ပြရမယ်ဆိုရင်တရားဟောရာကျမ်းအခိုင်26အငယ15စာလံ14အငယ2ကနေ3စာလံ102အငယ19ကနေ22ဟေရှာယအခိုင်63အငယ15တို့မှာဘုရားသခင်ဟာမိမိကျင်းဝတ်တော်မူရာတန့်ရှင်းတော်မူသောကောင်းကင်ဘုံကနေလူသားတို့ကိုကြည့်ရှုတော်မူတဲ့အကြောင်းအတိအလင်းဖော်ပြထားပါတယ်ဓမ္မသစ်ကျမ်းမှာလဲကောင်းကင်နိုင်ငံဟာဘုရားသခင်ကျင်းဝတ်တော်မူရာအိမ်တော်ဖြစ်တဲ့အကြောင်းယေရှုဖျားကိုယ်တော်တိုင်ပြောပြတော်မူပါれမဿဲအခိုင်း6အငယ်9မှာယေရှုဖျားကတပည့်တော်တို့ကိုဆုတောင်းခြင်းသင်ပေးတဲ့အခါကောင်းကင်ဘုံ၌ရှိတော်မူသောအကျွန်ုပ်တို့အဘကိုတော်၏နာမတော်အားယိုသေးလင်းမြတ်ခြင်းရှိပါစေသောဟု၏၎င်းမဿဲအခိုင်း5အငယ်34မှာကောင်းကင်ဘုံကိုတိုင်တယ်၍မကြိမ်ရကောင်းကင်ဘုံကဖျားသခင်၏ပလင်တော်ဖြစ်သည်လို့မိန့်တော်မူပါれယေရှုဖျားဟာအခုကောင်းကင်နိုင်ငံတော်ခမဲတော်ဖျားရဲ့လက်ရတော်ဘက်မှာရှိနေတော်မူတဲ့အကြောင်းယောမအခိုင်း8အငယ်34မှာအခုလိုဖော်ပြထားပါတယ်အပြစ်စီရင်တော်သူကအဘယ်သူနည်းအသေးခံ၍ခံဒီတာမကတေခြင်းမှထမြောက်၍ဖျားသခင်၏လက်ရတော်ဘက်၌နေလျက်ငါတို့အဖို့ဆုတောင်းတော်သူကခရစ်တော်ဖြစ်သည်လို့အတိအလင်းဖော်ပြထားပါတယ်ဟေရှာယအခိုင်း6အငယ်2ကနေ3လုကာအခိုင်း15အငယ်30အရာကောင်းကင်နိုင်ငံတော်မှာအတိုင်းမတိများစွာသောတန့်ရှင်းသောကောင်းကင်တမန်များရှိတဲ့အကြောင်းအတိအလင်းဖော်ပြထားပါတယ်ဟေဘဲဩရစာအခိုင်း12အငယ်23တက်တာလောနီဩဝါရစာပထမဆောင်အခိုင်း4အငယ်23ကနေ26အရာဓမ္မဟောင်းနဲ့ဓမ္မသစ်ကာလယခုကာလအထိသေးလွန်သွားတဲ့ယုံကြည်သူအားလုံးတို့ရဲ့ဝိညာဉ်ဟာကောင်းကင်နိုင်ငံတော်မှာရှိနေတဲ့အကြောင်းအတိအလင်းဖော်ပြထားပါတယ်။ကောင်းကင်နိုင်ငံတော်ဟာယုံကြည်သူကျွန်တော်တို့သေတဲ့အခါသွားရမယ့်နေရာ။ယုံကြည်သူကျွန်တော်တို့အတွက်မပုတ်သောမပြတ်စည်းနိုင်တဲ့ကောင်းကင်အမွေများကိုတူထားရနေရာဖြစ်တဲ့အကြောင်းတမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။ကောင်းကင်နိုင်ငံဆိုတာဘာလဲ?အတူချုပ်ပြန်ပြီးပြောရမယ်ဆိုရင်ကောင်းကင်နိုင်ငံတော်ဟာဖယားသခင်ကျင်းဝတ်တော်မူရာအိမ်တော်ကျွန်ုပ်တို့ရဲ့ကယ်တင်ရှင်ယေရှုခရစ်တော်ရှိတော်မူရာအယက်ဂရိသချေမကအတိုင်းမတိများစွာသောတန့်ရှင်သောကောင်းကင်တမန်များရှိရာနေရာကဘာဦးကအစယခုကာလအထိသေလွန်သွားတဲ့ယုံကြည်သူအားလုံးတို့ရောက်ရှိသွားတဲ့နေရာယုံကြည်သူကျွန်တော်တို့သေတဲ့အခါသွားရမယ့်နေရာနဲ့ယုံကြည်သူကျွန်တော်တို့အတွက်မပုတ်သောမပြတ်စည်းနိုင်တဲ့ကောင်းကင်အမွေများကိုတူထားရနေရာဖြစ်ပါတယ်ကောင်းကင်နိုင်ငံဆိုတာအမှန်တကယ်ရှိတဲ့အကြောင်းစိတ်ကိုရင်အိမ်မက်မဟုတ်တဲ့အကြောင်းနဲ့သွာလာလှုပ်ရှားလို့ရတဲ့နေရာဖြစ်တဲ့အကြောင်းတမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ် ယနေ့အင်္ဂလန်နိုင်ငံတည်ရှိနေတဲ့ကဲ့သို့ကောင်းကင်နိုင်ငံဆိုတာအမှန်တကယ်ရှိပါတယ်အင်္ဂလန်နိုင်ငံကိုမိတ်ဆွေရောက်ဖို့ပါသလားကျွန်တော်တော့မရောက်ဘူးမရောက်ဘူးပေမဲ့အင်္ဂလန်နိုင်ငံရှိတယ်ဆိုတာကျွန်တော်တို့သိတယ်ဘယ်လိုသိရသလဲဆိုရင်အင်္ဂလန်နိုင်ငံကိုရောက်ဘူးတဲ့သူတို့ရဲ့ပြောပြချက်အရတော်၎င်းအင်္ဂလန်နိုင်ငံသားတို့ရဲ့ကိုယ်တိုင်မြင်ကိုယ်တိုင်သိတဲ့အင်္ဂလန်နိုင်ငံအကြောင်းရေးသားထားတဲ့စာတွေကိုဖတ်ရှုလေ့လာခြင်းဖြင့်အင်္ဂလန်နိုင်ငံအမှန်တကယ်ရှိတဲ့အကြောင်းကျွန်တော်တို့သိရပါတယ်။ဒီနေ့အင်္ဂလန်နိုင်ငံရဲ့အိမ်ရှိမင်းသားဖြစ်တဲ့ Charles မင်းသားကကျွန်တော်တို့မြန်မာပြည်ကိုလာပြီးတော့အင်္ဂလန်နိုင်ငံဆိုတာအမှန်တကယ်ရှိပါတယ်။ကျွန်တော်ကအင်္ဂလန်နိုင်ငံရဲ့အိမ်ရှိမင်းသားပါဆိုပြီးတော့ခိုင်လုံတဲ့တသက်အထောက်အထားကိုလည်းပြနိုင်မယ်ဆိုရင်အင်္ဂလန်နိုင်ငံရှိတယ်ဆိုတာယုံကြည်လက်ခံဖို့လုံလောက်သောတက်တည်မဟုတ်ပေဘူးလားထိုနည်းတူကောင်းကင်နိုင်ငံကိုကျွန်တော်တို့မရောက်ဘူးပြင်မဲ့ကောင်းကင်နိုင်ငံအမှန်တကယ်ရှိတယ်ဆိုတာကောင်းကင်နိုင်ငံကနေကြွလာတော်မူသောယေရှုခရစ်တော်ရဲ့တက်တည်ခံချက်တမန်ကျမ်းစာအားဖြင့်ကျွန်တော်တို့သိရပါတယ်တမန်ကျမ်းစာဟာလူတို့ရဲ့ထင်မြင်ယူဆချက်တွေကိုစုစည်းထားတဲ့စာအုပ်မဟုတ်ပါဘူးဘုရားသခင်ရွေးကောက်တော်မူသောသူတို့ကဘုရားသခင်တွင်တင်ပြသတော်မူတဲ့အတိုင်းရေးသားခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်ကောင်းကင်နိုင်ငံအမှန်တကယ်ရှိကြောင်းယုံကြည်လက်ခံဖို့တမန်ကျမ်းစာရဲ့သက်သေခံချက်ဟာကျွန်တော်တို့အတွက်လုံလောက်သောသက်သေဖြစ်ပါတယ်။ကောင်းကင်နိုင်ငံဟာဘာနဲ့တူတယ်လဲ။ကောင်းကင်နိုင်ငံဟာအပြစ်မှလုံးဝလွတ်မြောက်ရာနေရာ၊တဘာဝဘေးဒဏ်အမျိုးမျိုးလုံးဝမရှိတော့တဲ့နေရာအမင်္ဂလာလုံးဝမရှိတော့တဲ့နေရာဖြစ်တဲ့အကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။ကောင်းကင်တစ်နဲ့မိခြေတစ်ကျွန်တော်တို့အတွက်ဘုရားသခင်ပြင်ဆင်တော်မူသောထာဝရအိမ်တော်ကောင်းကင်နိုင်ငံတော်ဟာမင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့နေရာဖြစ်တဲ့အကြောင်းဗျာဒိတ်ကျမ်းအခန်း21နဲ့22တို့မှာအတိအလင်းဖော်ပြထားပါတယ်။ဗျာဒိတ်ကျမ်းအခန်း21အငယ်34အရာကောင်းကင်နိုင်ငံတော်မှာမျက်ရည်ကျခြင်းဆိုတာလုံးဝရှိမှာမဟုတ်တော့ဘူး။ကောင်းကင်နိုင်ငံတော်မှာနောက်ထပ်သေခြင်းဆိုတာရှိမှာမဟုတ်တော့ဘူး။စိတ်မသာညှိတွားခြင်း၊အော်ဟစ်ခြင်း၊ပြင်ပန်းခြင်းလဲကောင်းကင်နိုင်ငံတော်မှာရှိမှာမဟုတ်တော့ဘူး။ကောင်းကင်နိုင်ငံယေရုရှလင်မြို့ရဲ့လှပပုံကိုကြောက်တလင်းငကတုကဲ့သို့အမျက်ဆုံးသောကြောက်မျက်မှုနဲ့တူ၏လို့ဗျာဒိတ်ကျမ်းအခန်း21အငယ်17မှာဖော်ပြထားပြီးအခန်းငယ်18ကနေ21မှာမြို့ရိုးကိုမြို့ရိုးအမြင့်တို့ဟာကြောက်မြတ်အမျိုးမျိုးနဲ့ပြည်စုံတဲ့အကြောင်းမြို့နဲ့မြို့ရဲ့လမ်းမတွေဟာကြည်လင်သောဖန်သားခဲ့သောဆွေစဉ်ဖြစ်တဲ့အကြောင်းအတိအလင်းဖော်ပြထားပါတယ်။ကောင်းကင်နိုင်ငံယေရုရှလင်မြို့ဟာကြောက်မြတ်ယရနာအမျိုးမျိုးနဲ့ပြည်စုံလို့လှပနေတာမဟုတ်ဘဲဘုရားသခင်ဘုန်းတော်ရောင်ကြီးနဲ့ပြည်စုံနေသောကြောင့်လှပနေခြင်းဖြစ်ပါတယ်။ဗျာဒိတ်ကျမ်းအခန်း21အငယ်23မှာထိုမြို့သည်နေ၏အယောင်လ၏အယောင်ကိုအလိုမရှိအကြောင်းမူကားဘုရားသခင်၏ဘုန်းတော်သည်ထိုမြို့ကိုလင်းစေ၏လို့အတိအလင်းဖော်ပြထားပါတယ်။ကောင်းကင်နိုင်ငံယေရုရှလင်မြို့မှာညဆိုတာမရှိတော့ဘူး။ဘုရားသခင်ဘုန်းတော်ရောင်ကြီးကြောင့်အမြဲတမ်းလင်းနေမှာဖြစ်ပါတယ်။ဗျာဒိတ်အခန်း22အငယ်305အရာကောင်းကင်နိုင်ငံတော်မှာနောက်တဖန်ကြိမ်ချင်းပေးတစုံတစ်ခုမျှမရှိရလို့အတိအလင်းဖော်ပြထားပါတယ်။ကောင်းကင်နိုင်ငံတော်ဟာစုံလင်သောဝမ်းမြောက်ခြင်းနဲ့ဘုရားသခင်ကိုကျွန်တော်တို့ဝတ်ပြုရမယ့်နေရာဖြစ်ပါတယ်။ဗျာဒိတ်အခန်း22အငယ်5ထိုမြို့၌ညမရှိရစီမီးကိုအလိုမရှိနေ၏အယောင်ကိုလည်းအလိုမရှိအကြောင်းမူကားထာဝရအရှင်ဘုရားသခင်သည်သူတို့၌ရောင်ကြီးတော်ကိုလွတ်တော်မူ၍သူတို့သည်ကဘာအဆက်ဆက်စိုးဆံရကြလဒန်းလို့အတိအလင်းဖော်ပြထားပါတယ်။ကောင်းကင်နိုင်ငံတော်ဟာဘလောက်ပျော်စရာကောင်းမဲ့နေရာလဲ။ယေရှုခရစ်တော်ကိုကယ်တင်ပိုင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံသောသူတိုင်းအတွက်ဘုရားသခင်ပြင်ဆင်တော်မူသောထာဝရအိမ်တော်ဖြစ်ပါတယ်။ငရဲပြည်သူမဟုတ်မရဏနိုင်ငံအကြောင်းကိုဆက်ပြီးတော့ဝင်ခပါမယ်။ငရဲပြည်ဆိုတာအမှန်တကယ်ရှိတဲ့အကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။ငရဲပြည်ဆိုတာအမှန်တကယ်ရှိတဲ့အကြောင်းနှုတ်ကပတ်တော်တမန်ကျမ်းစာအားဖြင့်လူတို့ကိုဘုရားသခင်အကြိမ်ကြိမ်တတိပေးထားပါတယ်။တရားဟောရာကျမ်းအခန်း32အငယ်22မှာ ဖယားသခင်ကအခုလိုမိန့်တော်မူပါတယ်ငါသည်အမျက်ထွက်၍မိရှုသဖြင့်အနက်ဆုံးသောမရဏနိုင်ငံသို့လောင်လိုက်မည်နောက်ဗျာဒိတ်ကျမ်းအခိုင်20အငယ်15မှာလဲအသက်စာဆောင်၌စရင်မဝင်သောသူရှိသမျှတို့ကိုလည်းမိအိုင်တဲသို့ချပစ်လေ၏နောက်မဿဲအခိုင်23အငယ်49မှာယေရှုကအခုလိုမိန့်တော်မူပါれထိုနည်းတူကဘာအစုံ၌ကောင်းကင်တမန်တို့သည်ဆင်းလာပြီးလျင်ဖြောင့်မတ်သောသူတို့အထဲမှသိုးသောသူတို့ကိုနှုတ်ယူခွဲထား၍ငိုကြွေးခြင်းအံသွားခဲကြိုက်ခြင်းရှိရာမိဖူ၌ချကြလက်တန်းလို့အတိအလင်းမိန့်တော်မူပါれငရဲပီကိုဘာကြောင့်ဘုရားသခင်ထားရတာလဲဘုရားသခင်ကိုစန့်ကျင်ပုန်ကန်တဲ့စာရမာဏနဲ့သူ့ရဲ့တမန်များအတွေ့ပြင်ဆင်ထားတာဖြစ်တဲ့အကြောင်းမဿဲအခိုင်း25အငယ်51မှာယေရှုကအတိအလင်းမိန့်တော်မူထားပါတယ်ငရဲပီကိုဘသူတွေသွားကြမှာလဲစာရမာဏနဲ့သူ့ရဲ့တမန်များကတော့သေချပါတယ်နောက်ပြီးယေရှုခရစ်တော်ကိုညှင်းပယ်သောသူအားလုံးအသက်စာဆောင်မှာစည်င်းမဝင်တဲ့သူမှန်သမျှတို့ဟာငရဲပီကိုသွားကြရမှာဖြစ်တဲ့အကြောင်းစာလံ9အငယ်18နဲ့ဗျာဒိတ်ကျမ်းအခိုင်20အငယ်15မှာအတိအလင်းဖော်ပြထားပါတယ်ငရဲပီဟာဘာနဲ့တူသလဲအချို့သောသူတို့ကငရဲကြတယ်ဆိုတာအမိုက်ပုံကိုမိရှုသလိုခဏလောင်ကြောင်းပြီးတော့ပြီးသွားတယ်လို့ပြောကြပါတယ်ဒါပေမဲ့တမန်ကျမ်းစာမှာအဲ့ဒါလိုမဖော်ပြထားပါဘူးအလွန်နာကျင်ပူလောင်တဲ့မီးလောင်ခြင်းဝေဒနာကိုတတိလက်ချင်းမရှိအဆုံးမရှိသာဝရခံရနေရဖြစ်တဲ့အကြောင်းယေရှုကမဿဲအခိုင်း7အငယ်50မှာငိုကြွေးခြင်းအံသွားခဲကြိုက်ခြင်းရှိရာမိဘူး။နောက်မဿဲအခိုင်း18အငယ်8နဲ့မဿဲအခိုင်း25အငယ်51မှာသာဝရမီး။နောက်မာကုအခိုင်း9အငယ်54မှာမနှိမ့်နိုင်သောမီး။နောက်အခန်းငယ်58မှာပိုးမတိမိမငိမ့်ရငရဲမီဆိုပြတော့ယေရှုကငရဲမီအိုင်ဆိုတာခဏလောင်ကြောင်းပြတော့ပြီးသွားတဲ့အရာမဟုတ်ဘူးထာဝရအပြစ်ဒဏ်ခံရဖြစ်တဲ့အကြောင်းအတိအလင်းမိန့်တော်မူပါတယ်ဗျာဒိတ်ကျမ်းအခိုင်း20အငယ်30မှာသူတို့ကိုလှည့်ဖျားသောမာနတ်ကိုလဲတားရဲနဲ့မိဆာပရောဖက်ရှိရာကန့်နဲ့ရောနှောသောမီးအိုင်တဲသို့ချပစ်လျင်သူတို့သည်နှင်းညမပြတ်ကဘာအဆက်ဆက်ပြင်းစွာသောဝေဒနာကိုခံရကြလက်တန်းလို့အတိအလင်းဖော်ပြထားပါတယ်ငရဲပီဟာမိလျံဝေဒနာကိုအဆုံးမရှိသာဝရခံရနေရဖြစ်တဲ့အပြင်ထွက်ပေါက်လုံးဝမရှိတော့တဲ့နေရာအခွင့်အရေးအလုံးဆုံးရှုံးရနေရဖြစ်တဲ့အကြောင်းတမာကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်လူကာအခိုင်း16အငယ်19နဲ့31မှာယေရှုပြောပြတော်မူတဲ့လာဇရုနဲ့တထေးတယောက်အကြောင်းကိုလေ့လာရင်နားလည်နိုင်ပါလိမ့်မယ်။အဲ့ဒီလူနှစ်ယောက်စလုံးတို့ဟာသေသွားကြပါတယ်။တယောက်ကကောင်းကင်နိုင်ငံကိုရောက်သွားပြီးနောက်တယောက်ကျတော့ငရဲပီကိုရောက်သွားတဲ့အကြောင်းတမာကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။ငရဲပီကိုရောက်သွားတဲ့တထေးကအာဗြဟံကိုမင်းတဲ့အခါ"အိုးအဘအာဗြဟံအကျွန်ုပ်ကိုကယ်မတနာတော်မူပါ။အကျွန်ုပ်သည်ဤမိလျံ၌ပြင်းစွာခံရသောကြောင့်လာဇရုသည်မိမိလက်ဖျားကိုရေ၌နှိမ့်၍အကျွန်ုပ်၏ရှာကိုအေးစေခြင်းဟာသူ့ကိုအကျွန်ုပ်ရှိရာသို့စေလွတ်တော်မူပါဟုဟစ်ကြော်လေ၏လို့လုကာအခိုင်း16အငယ်24မှာတွေ့ရပါတယ်။အာဗြဟံကသူ့ကိုရေပေးသလားဆိုရင်မပေးဘူး။ငရဲကျနေတဲ့တထေးကလူပြည်မှာအသက်ရှင်လျက်ရှိသေးတဲ့သူ့ရဲ့ညီ9ယောက်တို့ကိုငရဲပြည်အကြောင်းတတိပေးဖို့လာဇရုကိုစေလွတ်ပေးဖို့ရန်အာဗြဟံထံတောင်းဆိုပြန်ပါတယ်။ဒါပေမဲ့သူ့ရဲ့တောင်းဆိုချက်တစ်ခုမှမအောင်မြင်ခဲ့ပါဘူး။ငရဲပြည်ဆိုတာအခွင့်အရေးအလုံးဆုံးရှုံးရာနေရာထွက်ပေါက်လုံးဝမရှိတော့တဲ့နေရာဖြစ်ပါတယ်။ငရဲပြည်ဟာကောင်းကင်နိုင်ငံနဲ့ဆန့်ကျင်ဘက်ဖြစ်ပါတယ်။ကောင်းကင်နိုင်ငံဟာအလင်းဖြစ်တယ်။ငရဲပြည်ဟာမောင်မိုက်ဖြစ်တယ်။ကောင်းကင်နိုင်ငံတော်ဟာတောကကင်းဝင်းရာငိမ့်ချမ်းရာနေရာဖြစ်တယ်။ငရဲပြည်ဟာအလွန်ပြင်းထန်တဲ့ဝေဒနာခံရနေရဖြစ်တယ်။ကောင်းကင်နိုင်ငံဟာဆုလက်ဖြစ်တယ်။ငရဲပြည်ကြတော့အပြစ်ဒဏ်ခံရနေရဖြစ်တယ်။ကောင်းကင်နိုင်ငံဟာစုံလင်သောဝမ်းမြောက်ခြင်းရှိရာနေရဖြစ်တယ်။ငရဲပြည်ကြတော့ဝမ်းနည်းကြည်ကွဲရနေရဖြစ်ပါတယ်။ကောင်းကင်နိုင်ငံတော်ဟာဖယားသခင်နဲ့မိသားယဖွဲ့ရနေရဖြစ်ပါတယ်။ ngaye bi ja ro saran manat ne maitthaya phwe ya niya phit par de kaung kin naingan do ha tan shin tu ro ne wan myaw pyo shwin ya niya phit par de ngaye bi ja ro apit ta mya ne pyin swa do vedana ko kaba aset set khan ya niya phit par de le sa ya ba do dhamma maitswe mya khmya naw bwa ja yin tin be niya ko yauk ma le ngaye ga ni lwet myaw ya lan ta lan mae shi par de Eri Langaro, Yeshu Karedogo, Ketin Shen, Ashentakan, Pin, Yonchi, Lekanjin, Pipare, Achalan, Lo, Shibabu. Ludu ye a chain name mango, Kamunzo, a tea tying, Achalan, Lo, Machide, a chow, Maisui, Nale, Maba. Ludai, Muyaba, a pit, Tumho, Visa, a pipale, Diloka, ma, Muipala, Jare, a duet, a pit malobu, Luga, Blau, Be, Josa, Chinchen, Ato Nibalese. Eri Muyaba Biza Apika Lugu Apilobu Tompo Nire atwe A chain tying Ludai Apilojare Apitakugu Lomi Yone Tan Shino Mudo Payata can pinya dogu Chopau Lai be pide atwe Payata can tamatare Apidan Tawarang Yemi Angu Tuabu Tayama Tayaya Kaino Techa Tuababi Luduya a chaini mango Tido Mudo Payata canga Tado Yeshu Kredogu Di loka ma silo do muge bare. Taro Yeshu Kristo ha, Ludu ye apje twishi dmiya ku sabbe buya. Lawaka tai ma chengje amingala ne ate khange bare. Ate ma khami maino muge re atai, tounye miyao tounye ma, te jenga ni thamyao do mubi, Yeshu ha yene atashino mule shini bare. Yaku bien, Yeshu tan, naungda tiya ne apje wuncha taungba bi, Yeshu gu tenye ketin shin ne achintakhen apje, တဲ့ရနှလုံးသားထဲမှာခေါ်ဖိတ်လက်ခံမယ်ဆိုရင်အပြစ်စီရင်ခြင်းကနေလွတ်မြောက်မှာဖြစ်ပြီးနောင်ဘဝမှာမင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့ကောင်းကင်နိုင်ငံတော်မှာထာဝရနေထိုင်ရသောအခွင့်ကိုယေရှုပေးတော်မူမှာဖြစ်တယ်ဆိုတဲ့ယေရှုရဲ့ကယ်တင်ခြင်းတည်ငောင်းကိုဝေငှလိုက်ရပါတယ်နားစင်နေတဲ့မိတ်ဆွေအပေါင်းတို့ကိုဖျားသခင်ကောင်းကြီးပေးပါစေ